ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားအပြန်အလှန်လက်တုံ့ပြန်ခွန်စည်းချက်မှုတွေအဆုံးသတ်နိုင်ရေးအတွက်တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရနိုင်တယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့မှာအကောင့်မြင်သဘောထားအသစ်ကိုပြောဆိုပါတယ်အမေရိကန်ထိပ်တန်းကုန်သွယ်ရေးကိုယ်စားလှယ်တွေကိုတရုတ်ဘက်ကဖုံးခေါ်ပြီးဆွေးနွေးပွဲတွေပြန်ဆဖို့ပြောတဲ့အကြောင်းအမေရိကန်သမ္မတကပြင်သစ်မှာကျင်းပတဲ့ G7 ထိပ်သီးညီလာခံမှာသတင်းထောက်တွေကိုပြောဆိုခဲ့တာပါတရုတ်ရဲ့ထိပ်တန်းကုန်သွယ်ရေးစစ်ဆန်ညှိနှိုင်းသူဒုတိယဝန်ကြီးချုပ်လီယူဟေးကသဘောတူညီချက်တစ်ခုရလို့ကြောင်းပြောတယ်ဆိုပြီးသမ္မတထရန့်ကပြောဆိုပြီးတရုတ်ဘက်ကသဘောတူညီချက်ရလို့နေတယ်လို့ပြောဆိုခဲ့တာပါဒါပေမဲ့လည်းအမေရိကန်အတွက်ပိုပြီးကောင်းမွန်တဲ့သဘောတူညီချက်ဖြစ်ရမယ်လို့အမေရိကန်သမ္မတကခန့်မြန်မြန်ပဲထပ်လောင်းပြောပါတယ်။တရုတ်ဘက်ကနှစ်ပေါင်းများစွာအမေရိကန်အပေါ်ကုန်သွယ်ရေးအသားစီးရနေတဲ့2018ခုနှစ်အတွင်းတရုတ်ဘက်ကအမေရိကန်ကိုဒေါ်လာ419ဘီလီယံဘိုတင်သွင်းခဲ့ပြီးဒီပမာဏဟာဆိုရင်အမေရိကန်ကုန်ပစ္စည်းတွေဝယ်ယူမှုထက်ပိုပြီးများတယ်လို့လည်းသမ္မတထရန့်ကထပ်ပြီးတော့ဝေဖန်ခဲ့ပါတယ်ရှင်။